တွေနိုင်ငံရေးမှာဘယ်တော့စိတ်ဝင်စားသလဲလွတ်တော်နဲ့အစိုးရအဖွဲ့ကိုဘယ်လိုမြင်သလဲနိုင်ငံရေးပါတီတွေကိုဘယ်လိုသဘောထားသလဲစသဖြင့်ပြည်သူသဘောထားကိုခံမှန်းနိုင်ဖို့အတွက်ရွက်ောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လကစစ်တမ်းထုတ်ပြန်လိုက်ပါတယ်ပြည်သူနိုင်ငံရေးပြုံမှန်းရဲဆိုတဲ့စာမျက်နှာ180ကျော်စစ်တမ်းဖြစ်ပါတယ်မြို့နယ်200ကျော်နဲ့ရက်ွက်900ကျော်မှာကောက်ယူတဲ့စစ်တမ်းဖြစ်ပါတယ်။ဒါပေမဲ့ရန်ကုန်မြို့တော်မှာမေးမြန်းတာကပိုများပြီးမြို့နယ်40ကျော်မှာတော့လုံခြုံရေးကြောင့်မေးမြန်းနိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ဝါနဲ့မိုင်းလားနေမြေဖြစ်တဲ့မိုင်းမော၊ပန်ဆန်း၊ပန်ဝိုင်း၊နာဖားနဲ့မိုင်းလားမြို့နယ်တွေမှာစစ်တမ်းမကောက်နိုင်တာများပါတယ်။2020နောက်ပိုင်းမှာကျင်းပမယ်လို့မျှော်လင့်ရတဲ့ရွက်ောက်ပွဲအတွက်အရေးကြီးတဲ့စစ်တမ်းဖြစ်ပါလေ2016မှာစစ်တမ်းကောက်တုံးကမေးမြန်းခံရသူတွေထဲမှာနိုင်ငံရေးစိတ်ဝင်စားသူတဝက်ကျော်ရှိခဲ့ပေမဲ့2019ရောက်တော့စိတ်ဝင်စားသူနည်းသွားတယ်လို့ဆိုပါတယ်နိုင်ငံရေးကိုစိတ်ဝင်စားကြပေမဲ့ဆန္ဒပြပွဲနဲ့ကန့်ကွက်ပွဲတွေမှာပါဝင်သူဥယျာဟာအလွန်နည်းသွားပါတယ်
နိုင်ငံရေးကိုစိတ်ဝင်စားသူများပေမဲ့ဆန္ဒပြပွဲနဲ့လူထုစုဝေးပွဲတွေကိုရှောင်လာတဲ့သဘောဖြစ်ပါတယ်။ပြည်သူအချင်းချင်းယုံကြည်မှုနှဲပါနေသေးလို့လက်တွေ့နိုင်ငံရေးလှုပ်ရှားမှုမှာပါဝင်မှုယော့နေနေတာလို့လည်းယူဆနိုင်ပါတယ်။2015ရွေးကောက်ပွဲပြီးလို့2016မှာစစ်တမ်းကောက်ယူတော့ပြည်သူအချင်းချင်းယုံကြည်မှုရှိတယ်လို့ပြောသူ40ရာခိုင်နှုန်းနီးပါးရှိပြီး2019ရောက်တော့25ရာခိုင်နှုန်းကသာပြည်သူအချင်းချင်းယုံကြည်မှုရှိတယ်လို့ဆိုပါတယ်အစိုးရဌာနတွေအာဏာပိုင်တွေနဲ့အခြားအဖွဲ့အစည်းတွေကိုပြည်သူလူထုကဘလောက်ယုံကြည်တယ်လဲဆိုတာကိုလည်းစစ်တမ်းကောက်ယူထားပါတယ်။နိုင်ငံတော်အတိုင်အမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာ80ရာခိုင်နှုန်းနဲ့ယုံကြည်မှုအများဆုံးရရှိနေသူဖြစ်ပါတယ်။ဒေါက်စုကိုမယုံသူက10ရာခိုင်နှုန်းသာရှိပါတယ်။ပြည်နယ်တွေမှာ30ရာခိုင်နှုန်းကသာဒေါက်စုကိုယုံကြည်ကြပါတယ
်။ပြည်သူယုံကြည်မှုဒုတိယအများဆုံးရသူဟာသမ္မတဖြစ်ပါတယ်။ပြည်နယ်တွေမှာတော့သမ္မတကိုဒေါ်စုတဲ့ပိုးပြီးယုံကြည်နေပုံရပါတယ်။ပြည်နယ်မှာသမ္မတကိုယုံကြည်သူ33ရာခိုင်နှုန်းရှိပါတယ်။တပ်မတော်ကိုယုံကြည်သူက40ရာခိုင်နှုန်းကျော်ရှိပြီးမယုံကြည်သူက20ရာခိုင်နှုန်းကျော်ရှိပါတယ်။ဒါပေမဲ့ပြည်နယ်တွေမှာတော့တပ်မတော်ကိုယုံကြည်သူမရှိပါဘူး။ရဲတပ်ဖွဲ့ကိုလည်းယုံကြည်သူကင်းမဲ့နေပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကိုယုံကြည်သူတပြည်လုံးမှာနေနေပြီးမယုံကြည်သူကများပါတယ်။ဒါပေမဲ့ပြည်နယ်တွေမှာတိုင်းသားလက်နက်ကိုင်ကိုယုံကြည်သူအလွန်နှဲပါနေတာဟာထူးခြားတယ်လို့ဆိုနိုင်ပါတယ်
။တရားရုံးတွေကိုမယုံကြည်သူဥယျာဟာယုံကြည်သူထက်ပိုများနေပါတယ်။သတင်းမီဒီယာမှာတော့နိုင်ငံပိုင်ကိုပုဂ္ဂလိကပိုင်ထက်ပိုပြီးယုံကြည်နေတာတွေ့ရပါတယ်။အစိုးရသတင်းမီဒီယာမှာဝါဒပြန့်မှုနှဲပါလာလို့ပြည်သူယုံကြည်မှုပိုများရှိလာတာလည်းဖြစ်နိုင်ပါတယ်။ပုဂ္ဂလိကသတင်းမီဒီယာမှာထုတ်ဝေသူများပြီးအရေးအသွေးရှားပါတာကြောင့်ငတိုင်းများဟင်းဟုံဆိုသလိုလိုရာတဲ့ပိုနေတာလည်းဖြစ်နိုင်ပါတယ်။ဘာသာရေးကောင်းဆောင်အရသာအသင့်အဖွဲ့နိုင်ငံရေးပါတီပြည်ထောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ကုလသမဂ္ဂစတာတွေမှာလည်းပြည်သူယုံကြည်မှုကြာဆင်းလာပါတယ်။ဥပမာဘာသာရေးကောင်းဆောင်တွေကို2016မှာယုံကြည်သူ80ရာခိုင်နှုန်းရှိခဲ့ရက2019မှာ48ရာခိုင်နှုန်းအထိနည်းပါးသွားပါတယ်ဗုဒ္ဓဘာသာဝင်တွေထဲမှာဘာသာရေးကောင်းဆောင်ကိုယုံကြည်သူများပြီး46ရာခိုင်နှုန်းမယုံကြည်သူကနည်းပြီး16ရာခိုင်နှုန်းသာရှိပါတယ
်ပြည်ရေးရွာမှုဆောင်ရွက်တဲ့လမ်းကြောင်းမှန်မေးမြန်းတဲ့အခါမှာအများစုကလမ်းကြောင်းမှန်ကြောင်းဖြေကြပြီးလမ်းမလိုက်နေတယ်လို့ပြည်သူကနည်းပါတယ်မှန်လားမသိဘူးက50ရာခိုင်နှုန်းရှိပါတယ်အစိုးရသက်တမ်းလူသေးတာကြောင့်ဝေဖာမှုစောပြေးတယ်လို့ယူဆတာလည်းဖြစ်နိုင်ပါလေ။ဒါပေမဲ့လမ်းမှသွားနေတယ်လို့မြင်သူဥယျာဉ်သိသိသာသာကြာဆင်းသွားတာကိုတွေ့ရပါတယ်။2014မှာလမ်းမှသွားနေတယ်လို့ယုံကြည်သူ80ရာခိုင်နှုန်းရှိခဲ့ပြီးမဲ့အခုတော့ယုံကြည်သူဥယျာဉ်ဟာဒီတဝက်တောင်မရှိတော့ပါဘူး။အခြေခံအဆောက်အုံနဲ့ဝန်ဆောင်မှုကဏ္ဍကိုမကျေနပ်သူအများဆုံးဖြစ်ပြီးစီမံခန့်ခွဲမှုနဲ့အုပ်ချုပ်ရေးကဏ္ဍကိုမကျေနပ်သူကဒုတိယအများဆုံးဖြစ်ပါတယ်။စီးပွားရေးအခြေအနေကိုမကျေနပ်သူကတတိယအများဆုံးဖြစ်ပါတယ်။ပြည်တွင်းပရိပခတ်မဖြေရှင်းနိုင်မှုအခြေခံဥပဒေမပြင်းစင်နိုင်မှုလူ့အခွင့်အရေးဆုံးရှုံးမှုစတာတွေကိုမကျေနပ်သူက10ရာခိုင်နှုန်းအောက်မှာမူအလွန်နှဲပါးကြောင်းပ ီလူနိုင်ငံရေးမျှော်မှန်းချက်မှာပေါ်ပြပါတယ်ရှေ့အပတ်မှာပြည်တော်စုလွတ်တော်နဲ့ပတ်သက်တဲ့ပြည်သူသဘောထားကိုတင်ပြပါမယ်ခင်ဗျာ